အဘိုးကြီးလာလေသိရလားဘိုးပြီးတော့များလာလေပဲမဟုတ်ပေဘူးလား ဟုတ်ပါဗျာဒီကယသမယကဒီသဘာဝအစဉ်တစ်ခုကိုမပြတ်ပြတ်နေတဲ့သဘာဝအစဉ်မျှပဲလို့မြင်တဲ့အခါမှာပုဂ္ဂိုလ်တ attva ဆိုတဲ့အမြင်သူညာနဲ့ရှိသေးလားမရှိတော့ကအဲ့ဒီအမြင်ပေါ်အခြေခံပြီးဖြစ်မဲ့လောဘဒေါသမောဟပေါ်ဖြစ်အောင်မလားမဖြစ်တော့ဘူးမဖြစ်တော့လောဘဒေါသမောဟမငြိမ့်နေဘူးလ
ား
ငြိမ့်ပါဗျာငြိမ့်ရဲ့ဆန္ဒတဲ့မြတ်စွာဘုရားလောဘဒေါသမောဟကင်းဝေးတဲ့မြတ်စွာဘုရားလောဘဒေါသမောဟတည်းတော့အခုတရားတွေကင်းငြိမ့်တဲ့မြတ်စွာဘုရားမဟုတ်ပေဘူးလား မှန်ပါဗျာဒါကြောင့်မလို့ငြိမ့်ချမ်းတော်မူတဲ့မြတ်စွာဘုရားမဖြစ်နိုင်ဘူးလား
ဖြစ်ပါဗျာ
အဲ့ဒါကိုပဲပါဠိကအရဟံလို့ဆိုတယ်အရဟံလို့ဆိုတယ်အဲ့ဒီအရဟံဆိုတဲ့သက္ကလုံဟာကိလေသာအပုတရားအညစ်အကြေးတရားတို့မှပြုံးလေတော်မူသောမြတ်စွာဘုရားတဲ့တဏီလောဘဒေါသမောဟအပုတရားအညစ်အကြေးတရားတို့ကိုပယ်ပတ်ပြီးသောမြတ်စွာဘုရားတဲ့အဓိပ္ပာယ်ကဟုတ်ကဲ့လား
မ
မဗျာတိုင်းစကားမှာအရဟံ
လ
ောဘ
ဒ
ေါသမောဟတိဟုသောအပုတရ
ား
အညစ်အကြေးတရားတို့ကိုပယ်တတ်တော်မူပြီးသောမြတ်စွာဘုရားအရဟံလောဘဒေါသမောဟတိဟုသောအပုတရ
ား
အညစ်အကြေးတရားတို့ကိုပယ်သတ်တော်မူပြီးသောမြတ်စွာဘုရားအရဟံလောဘဒေါသမောဟတိဟုသောအပုတရ
ား
အညစ်အကြေးတရားတို့ကိုပေတတ်တော်မူပြီးသောမြတ်စွာဘုရားဒီတော့ကဲဆိုကြည့်ကြပါလေရပါလိမ့်မယ်စွာရဲ့
အ
ရဟံသော
ဘုရားအမေရှင်ရာဇဝင်ရှင်ရာဇဝင်ရှင်ရာဇဝင်
ပရိသတ်စဉ်းစားကြည့်ပါဗုဒ္ဓရှင်တော်မြတ်ဖရာသိတဲ့တရားဟာသူ့တရားလားသဘာဝတရားလ
ား
မဟုတ်ပါဘူးလား တကယ်လို့သာဗုဒ္ဓရဲ့တရားဆိုရင်ဗုဒ္ဓပေါ်ထွန်းလာမှပဲဒီတရားဖြစ်လာရမယ်ဗုဒ္ဓမပေါ်ထွန်းရင်ကဒီတရားရှိမနေရဘူးမဟုတ်ဘူးလားမှန
်ပါဗျ
ာဒီတော့အခုဗုဒ္ဓအသိထားတဲ့သဘာဝဖြစ်စဉ်ကြီးနှစ်ယောက်ရုပ်ဖြစ်စဉ်ခေါ်တဲ့သဘာဝဖြစ်စဉ်တရားနာမ်ဖြစ်စဉ်ခေါ်တဲ့သဘာဝဖြစ်စဉ်တရားဒီသဘာဝဖြစ်စဉ်နှစ်ယောက်ဟာဗုဒ္ဓမပွင့်ပေါ်ခင်တည်းကရှိနေခဲ့တာလားဗုဒ္ဓပွင့်ပေါ်လာမှရှိခဲ့တာလားဗုဒ္ဓမပွင့်ပေါ်ခင်တည်းကရှိလာတာဆိုတော့ဒီသဘာဝတရားဟာဗုဒ္ဓရဲ့တရားလားသဘာဝရဲ့တရားလား
သ
ဘာဝပါဗျာ Universal မဟုတ်ပေဘူးလားမှန်ပါဗျာအဲသဘာဝတရားဒီလောကလုံးနဲ့ဆိုင်နေအဲ့ဒီဆိုင်နေတရားကိုအကျင့်မှန်လမ်းမှမသိတဲ့လူကမတွေ့ဘူးသိတဲ့လူကသွားတွေ့တယ်ဒီလိုမဟုတ်လားမှန
်ပါဗျာ
အဲမသိတဲ့လူကမတွေ့ဘူးသိတဲ့လူကတွေ့တယ်ဒါတော့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အလောင်းတော်သိတ္တထကတော့အကျင့်မှန်လမ်းမှန်ကိုကြင့်မိတဲ့အခါကျတော့ဒီတဘာဝအမှန်ကိုသွားပြီးတော့လက်ကနေသွားတွေ့လိုက်တယ်တွေ့လိုက်တာနဲ့အမြသူတဏ္ဍာန်ကလောဘဒေါသမောဟတွေငြိမ့်သွားတယ်ဒီတော့သ အဲ့ဒီသဘာဝဖြစ်စဉ်ကြီးနှစ်ယောက်ဖြစ်တဲ့ရုပ်ဖြစ်စဉ်နာမ်ဖြစ်စဉ်ဖြစ်ပြီးပြည့်နေတဲ့အစဉ်ဖြစ်ပေါ်ပြီးဖြစ်ပေါ်ပြီးပျောက်သွားတဲ့အစဉ်အမြဲတမ်းပြောင်းလဲနေတဲ့အစဉ်ဒီအစဉ်ကိုဘုရားကဖော်ထုတ်ပြီးတော့တို့များဟောဒီအစဉ်ကိုသိခဲ့တယ်ဟေ့ဒါကြောင့်လောကမှာဒီသဘာဝဟောတယ်လို့ရှိတယ်ဟေ့မဟောဘူးလ
ား
ဟောပါဗျာဟောတော့အဲ့လိုမပြတ်ဖြစ်ပဲပြီးပြောင်းလဲနေတဲ့မမြဲတဲ့အနိစ္စဆိုတဲ့သဘာဝဟာဗုဒ္ဓရဲ့တရားလားသဘာဝရဲ့တရားလား
သဘာဝရဲ့တရားပါဗျာ
သဘာဝရဲ့တရားဖြစ်တော့ကဒီသဘာဝရဲ့တရားကိုဗုဒ္ဓလိုနိမန်လမ်းမှန်နဲ့ကြင့်ကြံတဲ့ပုဂ္ဂိုလ်များမသိမမြင်နိုင်ဘူးလ
ားသိနိုင်ပါဗျာ
ဗုဒ္ဓရဲ့တပည့်သာဝကလည်းကြင့်ကြံရင်သိမြင်နိုင်တယ်ဟုတ်တယ်မဟုတ်လားမှန
်ပါဗျာ
ထိတ်တူပြမနာကိုကြင့်ကြံရင်မသိမြင်နိုင်ဘူးလားသိမြင်နိုင်တယ်ဘုမဟာမေရင်ကကြင့်ကြံရင်မသိမြင်နိုင်ဘူးလား သိမြင်နိုင်တယ်ခရိယာညီတော်နောင်တော်တွေကကြင့်ကြံရင်မသိမြင်နိုင်ဘူးလားဘာကြောင့်အဲ့ဒါလို့သိမြင်နိုင်တယ်လဲ
သဘာ
ဝတရားမှုပါဘုရားအဲသဘာဝတရားမှုဟုတ်တယ်မဟုတ်လ
ား
သဘာဝတရားမှုဒါကြောင့်မလို့ဒီတွေ့ရှိထားတဲ့သဘာဝတရားဟာဗုဒ္ဓကိုယ်တိုင်ပိုင်တဲ့တရားမဟုတ်ဘူးဘုရားကိုယ်တိုင်ပိုင်တဲ့တရားမဟုတ်ဘူးဘယ်သူပိုင်တာလဲဆိုတော့သဘာဝပိုင်တဲ့တရားပဲဟုတ်တယ်မဟုတ်လားမှန
်ပါ
ဗျာဒါပါလည်းပဲဘုရားကတွေးရှိထားတဲ့အခါကျတော့တွေးရှိတဲ့ပုဂ္ဂိုလ်ကိုအစွဲပြုပြီးဘုရားတရားလို့ဒီလိုခေါ်တာမဟုတ်လား
မှန်ပါ
ဗျာဥပမာဆိုကြပါစို့ခေါင်းကြီးတို့ gravitation ခေါ်တဲ့ဆွဲနေအားကိုဂလီလီယိုကစသိတယ်မဟုတ်လ
ား
သိတဲ့အခါကျတော့ဒီဆွဲနေအားဟာသူသိတဲ့အခါမှပဲပေါ်လာတာလားရှေးကလေးကရှိနေတာလားအဲရှေးကလေးကရှိတာကိုဘယ်သူကသွားသိတာလဲဂလီလီယိုကသွားသိတော့ဒါဟာကိုပဲဂလီလီယိုသီအိုရီလို့ခေါ်ရတယ်ဂလီလီယိုရဲ့တရားပေါ့လေဟုတ်ကဲ့လား မှန်ပါဗျာဒါတော့အမှန်ကဒီဆွဲငင်အားသဘောဟာဂယ်လီလီယိုပိုင်တဲ့သဘောဟုတ်ပဲလား
မဟုတ်ပါဘူးခင်ဗျာ
သူတွေ့တဲ့သဘောမျှတာဖြစ်တယ်ဟုတ်တယ်မဟုတ်လားနောက်တစ်ခါခေါင်းကြီးတို့ဆာအိုက်ဇက်နျူတန်ကဘာတွေ့တယ်လဲဆိုတော့ action and reaction ခေါ်တဲ့ the third law ကိုသူတွေ့တယ်ဟုတ်ကလားမှန
်ပါ
ဗျာပြုံမှုမှုနဲ့တုံ့ပြန်မှုဆိုတဲ့သဘောသူတွေ့တယ်ယနေ့ပြောမယ်ဆိုလို့ရှိရင်အကြောင်းနဲ့အကျိုးကိုတွေ့တယ်လို့ပြောရလိမ့်မယ်action and reaction သူတွားတွေ့တယ်တွေ့တော့တစုံတရာပြုတ်လောက်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီပြုတ်လောက်မှုကြောင့်တုံ့ပြန်မှုရှိတယ်ဆိုတဲ့သဘာဝဟာသူတွေ့မှပဲဖြစ်ပေါ်လာသလားရှင်းစားကလေးကရှိသလ
ား
ရှင်းစားကလေးကသူမတွေ့ခင်ကလေးကရှိနေတယ်မတွေ့ကြသေးလို့သာဟုတ်လ
ား
သို့တော်လည်းပဲသူကစတင်တွေ့ရှိတဲ့ပုံကိုဆိုတော့ဒီ action and reaction ခေါ်တဲ့ the third law ကိုนิวตันธีโอรีโลดิโลขอได้ผ่องล่ะมามา
คร
ับตะไกร่อดีตบาวะฮะนิวตันป่ายในตบาวะล่ะบ่ฮู้หนอมามาครับบาปู่ป่ายในตบาวะแหละมาม
า
ครับตบาวะป่ายในตบาวะเบ้ไอ้ไอ้ไดเม้ไม่ปัดผิดเป็ดนี่แหละยุคอเซนนานอเซนขอได้ตบาวะผิดสิญญี2ยะฮะไม่ยะไม่เซเว้นเนี่ยอเมญไม่ปัดผิดไล่ปัดไล่ผิดไล่ปัดไล่เนี่ยผิดสิญญีผิดนี่เด้สู่แต่ตบาวะฮะမြတ်စွာဘုရားသူအကျင့်နိလာမှန်နဲ့တွေ့ရှိတော်လဲပဲမြတ်စွာဘုရားပိုင်တဲ့သဘာဝမဟုတ်ဒီအနိစ္စသဘာဝဖြစ်တဲ့ပြောင်းလဲသဘာဝဟာသဘာဝပိုင်တဲ့သဘာဝမျှတာဖြစ်တယ်မြတ်စွာဘုရားကဒီသဘာဝကိုတွေ့ရှိသူမျှတာဖြစ်တယ်ဟုတ်တယ်မဟုတ်လားမှန
်ပါ
ဗျာအဲ့ဒါတွေ့ရှိသူကိုအစွဲပြုပြီးတော့တာဗုဒ္ဓတရားလို့ခေါ်ရတာတကယ်တော့ဗုဒ္ဓပိုင်တဲ့တရားဟုတ်သလားမ
ဟုတ်ပါဘူ
းမဟုတ်ဘူးဘာလို့တဲ့တရားလဲ
သ
ဘာဝပိုင်တဲ့တရားဗုဒ္ဓတွေးရှိတဲ့တရားဒါတော့ခေါင်းကြီးတို့ဗုဒ္ဓဟာအခုပြောခဲ့တဲ့အစဉ်တိုင်းနတ်ဖရာလားမြမဖရာလားလူသားဖရာလား
လူသားဖရာပါဗျာ
သိကြသလားသိပါဗျာလူသားဖရာသူဒီသဘာဝကိုသဘာဝအမှန်တိုင်းသိတော့ဒီအသည့်ဟာသူများစီကသင်ကြားနာယူပြီးသိရတာလားမဟုတ်ဘူးနော်ဒါဖြင့်သူများစီကတဆင့်ခံတော့သိရတာဟုတ်သလားမ
ဟုတ်ပါဘူး
ဗျာဒါဖြင့်ဘယ်လိုသိရတာလဲသူကိုယ်တိုင်ကြင့်လို့သူကိုယ်တိုင်ထိုးထွင်းပြီးတော့ဒီအသည့်ကိုသိလာတာ ဟုတ်တယ်မဟုတ်လား ဒီကိုဒီသိကိုသိလာတာဒါကလည်းဘုန်းကြီးတို့မှတ်သားထားရမယ်ဒီတော့ဘာဘုန်းကြီးပြောနေတာလဲဆိုတော့လူသားဖျားကအကျင့်မှန်နီလာမှန်နဲ့ကျင့်လို့မလို့သွားပြီးထိုးတွင်းပြီးတော့တွေ့ရှိသိမြင်တဲ့တရားဟာတခြားတခြားလူသားတွေကကိုသူ့လိုပဲအကျင့်မှန်လမ်းမှန်နဲ့ကျင့်ရင်သူ့လိုပဲတွေ့ရှိနိုင်တယ်သိမတွေ့ရှိမသိမြင်နိုင်ပေဘူးလ
ား
တွေ့ရှိသိမြင်နိုင်တယ်ဓမ္မလည်းပဲဒီတရားဟာတခြားတခြားလူသားတွေပေါ်မှာဖြန့်ဝေလို့ရမှာမဟုတ်ပေဘူးလားဟုတ်ကဲ့လားလူသားသိတဲ့တရားကိုလူသားသိနိုင်ရမယ်လူသားသိနိုင်မှပဲလူသားအကျိုးရှိရတယ်ဒီလိုမဟုတ်လားဒါဖြင့်အဲ့ဒီလူသားဖြစ်တဲ့ဘုရားဟာအခုရှိတဲ့လူသားတွေနဲ့အတူတူလားဖျားလို့ဆိုတော့မဟုတ်ဘူးလွယ်လွယ်ပြောရမယ်ဆိုလို့ရှိရင်ခေါင်းတစ်လုံးပိုးနေတဲ့လူသားမဟုတ်ဘူးလားမှန
်ပါဗျ
ာဘာကြောင့်လဲဆိုတော့ဒီသဘာဝအမှန်ကိုသူကအကျင့်နိလအမှန်နဲ့ပထမဆုံးတွေ့ရှိတာဟာသူများတဲ့ဉာဏ်ထူးချွန်မှုမရှိရင်တွေ့ရှိပါမလားမရှိနိုင
်ပါဗျာ
သူများတဲ့စိတ်ဓာတ်အင်အားကြီးမားမှုမရှိရင်တွေ့ရှိနိုင်မှာမလား
မ
ရှိနိုင်ပါဗျာအဲမတွေ့ရှိနိုင်အဲ့ဒါလို့သူများတဲ့စိတ်ဓာတ်အင်အားကြီးမှညံထူးကြမှသာလျှင်လက်ဥအစတွေ့ရှိနိုင်တာဖြစ်တဲ့အတွက်လူသားပင်ပညာတော်လည်းပဲဒီဘုရားဟာတခြားလူသားတွေနဲ့တူပါမလား
တ
ူပါပါဘုရားအဲမတူဘူးဒီသဘာဝကိုခွန်ကြီးတို့နားလည်ထားရမယ်ဒီတော့အဲ့ဒီလူသားဖျားတွေ့ရှိတဲ့တရားကိုအဲ့ဒီလူသားကတို့များဟောတယ်လို့ကျင့်တော့ကဒီလိုတွေ့တယ်ဟေ့အဲ့ဒီတော့မင်းတို့လည်းပဲဒီလိုပဲကျင့်ညာဒီအမှဒီကျင့်တိုင်းမှားအောင်ကျင့်လို့ရှိရင်တော့မင်းတို့လည်းတွေ့လိမ့်မယ်ဒီလိုပြန်ဟောခဲ့တာမဟုတ်ပေဘူးလား
ဟ
ုတ်ပါဘူးအဲ့ဒါလိုဟောခဲ့တဲ့အခါကျတော့နောက်နောက်လူသားတွေကလည်းပဲညွန်ကြားတဲ့အတိုင်းနီးမှန်လမ်းမှန်၌ကျင့်ကြံတဲ့အခါကျတော့ဟောသူတွေ့တယ်လို့မတွေ့ပေဘူးလား တွေ့ပါဗျာတွေ့တယ်ဒီလိုတွေ့ပြီဆိုလို့ရှိတော့သူကိလေသာလောဘဒေါသမောဟငြိမ့်တယ်လို့မငြိမ့်နိုင်ဘူးလား ငြိမ့်ပါဗျာငြိမ့်ပြီဆိုလို့ရှိရင်တော့နောက်နောက်လူသားတွေကဆင်းရဲမငြိမ့်ပေဘူးလား
င
ြိမ့်ပါဗျာသဘာဝမကြောက်ဘူးလားက
ြ
ောက်ပါဗျာလူသားကျင့်လို့သိတဲ့တရားဟာတခြားလူသားတွေလည်းပဲကျင့်ရင်သိရမယ်မဟုတ်ပေဘူးလား မှန်ပါဗျာဘလို့အယူဝါဒမျိုးပဲယူနေနေဒီအကျင့်လားအတိုင်းကျင့်ပြီဆိုလို့ရှိရင်ဒီအသိမရနိုင်ဘူးလား
ရနိုင်
ပါဗျာရနိုင်တယ်ဒီတော့ခေါင်းကြီးတို့စဉ်းစားကြည့်ပါမန္တလေးကနေပြီးတော့မိယထာစီးသွားမယ်လမ်းဆုံးနေသည်ဘယ်ရောက်မလဲဟဲ့ရန်ကုန်မရောက်ပြီဘူးလားရောက်ပါဗျာအဲ့ဒီမန္တလေးမိယထာကြီးကအဲ့ဒီပုံမှန်တက်စီးသွားတဲ့အခါကျတော့တရုတ်စီးရင်လည်းပဲရန်ကုန်မရောက်ပြီဘူးလား
ရောက်ပါဗျာ
ကလားစီးရင်တော့ရန်ကုန်မရောက်ဘူးလား
ရ
ောက်ပါဗျာမြန်မာစီးရင်တော့ရန်ကုန်မရောက်ပြီဘူးလားရော
က်ပါဗျာ
ဘသူစီးစီးဒီရထားကမှအောင်တက်စီးရောက်မှာကတော့ရောက်ပါဗျာရန်ကုန်ပဲသိကြတယ်မဟုတ်ပြီဘူးလားရ
ော
က်ပါဗျာအဲ့ဒီအတိုင်းပဲဒီသဘာဝကိုအမှန်တိုင်းသိမြင်စေနိုင်တဲ့အကျင့်မှန်လမ်းမှန်ကိုသာကျင့်စိတ်ထဲကဘာပဲယူဆခြင်းယူဆယူချစဉ်းစားယူဆဒီအကျင့်ကိုတော့ကျင့်အမှန်မစေအကျင့်ဟုတ်တယ်မဟုတ်လားအကျင့်မှန်ပြီဆိုလို့ရှိရင်တော့တွေ့ရမှာကဒီတဘာဝကိုပဲတွေ့ရမှာမဟုတ်ပေဘူးလား
ဟုတ်ပါဗျာ
မတွေ့နိုင်ပေဘူးလား
တွေ့နိုင်ပါဗျာ
ဒီတော့လူမျိုးဌာနာတို့ဌာနာဖို့လူသေးသလား
မ
လိုတော့ဘူးဘာသာဝါဒကိုဌာနာเสียလူသေးသလား မလိုတော့ဘူးဘုန်းကြီးကဒီနေရာမှာနည်းနည်းလေးဖြတ်ပြောခြင်းလို့အဲ့ဒီအကျင့်ဟာအင်္ဂါ၈ပါးပြည့်စုံရင်ဒီအကျင့်မှန်တယ်အင်္ဂါ၈ပါးမပြည့်စုံရင်အဲ့ဒီအကျင့်မမှန်ဘူးအဲ့ဒီအင်္ဂါ၈ပါးကိုဘုန်းကြီးဟိုနောက်ကြတော့ရှင်းပြရလိမ့်မယ်သေသေးချာချာကိုသဘောပေါက်အောင်ဘုန်းကြီးရှင်းပြသေသေးချာချာကိုသဘောပေါက်အောင်ရှင်းပြရမယ်ဒီနေရာမှာဘုန်းကြီးတို့ပရိသတ်တခုမှတ်ဖို့ကဒီအကျင့်မှအတိုင်းကျင့်ရင်ဒီသဘာဝဖြစ်စဉ်ကိုသဘာဝအနေနဲ့ပဲသိမြင်တယ်။အဲဒါလို့သိမြင်ရင်လောဘဒေါသမောဟငြိမ့်တယ်။ငြိမ့်ရင်ဘာငြိမ့်တယ်လဲ
။ဆ
င်းရဲငြိမ့်တယ်။လောဘရှိနေရင်ဆင်းရဲငြိမ့်မလား
။
မငြိမ်းဘူးဒေါသရှိနေရင
်
မောဟရှိနေရင
်
အဲဒါကြောင့်မို့အခွန်အားဘုန်းကြီးတို့ညီတော်နောင်တော်ဖြစ်တဲ့ခရိယဘုန်းတော်ကြီးကလောဘဒေါသမောဟတွေနဲ့ပြည့်နေတဲ့ပုထုဇဉ်တွေကိုသနာတော်အပြင်ကောက်ကြည့်ပေးပါချမ်းသာပေးပါလို့ဆိုတဲ့သဘောဆူတောင်းသွားတယ်မဟုတ်လား
မှန်ပါဗျ
ာဒါတော့အဲ့ဒီလောဘဒေါသမောဟငြိမ်းရင်ဆင်းရဲငြိမ်းနဲ့သေးကြတဲ့ဒါဖြင့်လောဘဒေါသမောဟငြိမ်းအောင်ဘာလို့လဲအမှန်တိုင်းသိဖို့လိုတယ်ဘာလို့အမှန်တိုင်းသိဖို့လိုတယ်သဘာဝကိုသဘာဝဖြစ်စဉ်မျှပဲလို့အမှန်တိုင်းသိဖို့လိုတယ်အဲ့ဒါလို့အမှန်တိုင်းသိခြင်းဘာလို့လဲအကျင့်မှန်ဖို့လိုတယ်ဟုတ်လားအမှန်တိုင်းသိခြင်းဘာလို့လဲအကျင့်မှန်ဖို့လိုတယ်အဲ့ဒီအကျင့်မှန်မှာအင်္ဂါဘယ်နှပါးရှိတယ်လဲဆိုတော့၈ပါးရှိတယ်အဲ့ဒီအကျင့်မှန်ကျင့်ရင်သဘာဝကိုအမှန်တိုင်းသိမယ်သိရင်လောဘဒေါသမောဟကိလေသာငြိမ့်မယ်ကိလေသာငြိမ့်ရင်ဆင်းရဲငြိမ့်မယ်ဒီလိုဆိုလို့ရှိရင်ဒီအကျင့်မှန်ဟာဆင်းရဲငြိမ့်စေတဲ့အကျင့်လို့မဆိုနိုင်ဘူးလား
ဆိုနိုင်ပါ
ဘူးဒါဖြင့်ယင်ဘုန်းကြီးတို့ဘာသာအယူဝါဒတွေကိုးကွယ်နေတဲ့ရည်ရွယ်ချက်ကဘာပါလိမ့်မလဲဆင်းရဲင
ြ
ိမ့်ပါဘူးဟာဒီလိုဆိုတော့ဒီအကျင့်မှန်ဟာရည်ရွယ်ချက်ကိုဖြည့်ဆည်းဖို့ပေးတဲ့အကျင့်မှန်မဖြစ်နိုင်ဘူးလား
ဖြစ်န
ိုင်ပါဘူးရည်ရွယ်ချက်မပြီးမြောက်စေဘူးလား
ပ
ြီးမြောက်စေတယ်ဒါကြောင့်ဘုန်းကြီးကဒီအကျင့်မှန်လေးကိုရှင်းဥစွာနည်းနည်းလေးအမည်အနေနဲ့သိထားစေခြင်းနဲ့အင်္ဂါဘယ်နှပါးရှိတယ်လဲသိမှန်ကြံမှန်ပြောပြုမှန်နဲ့ကောင်းမှန်တဲ့မွေဖြူစင်ပွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည်ရှစ်ဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်ဒီလိုဆိုတော့ကလားစကားဖြစ်နေတယ်နော်သိမှဆိုတာအမှန်အတိုင်းသိမြင်တာဘာကိုလဲသဘာဝကိုသဘာဝအမှန်တိုင်းသိမြင်တာဉာဏ်မှန်ဆိုတာကအဲ့ဒီသဘာဝအပေါ်မှာစိတ်ထက်ခထကရောက်နေမှုအမှန်တိုင်းဖြစ်စေရဉာဏ်နဲ့ဆိုတာစိတ်ထက်ခထကဒီစုံတစ်ခုပေါ်မှာရောက်နေတာကိုအကျဉ်းရောက်တာကိုဉာဏ်နဲ့လို့ခေါ်တာပြောပြူမှန်နဲ့အပြောလဲမှန်ရမယ်ပြူမှန်အပြူလဲမှန်ရမယ်ပြောပြူမှန်နဲ့ကောင်းမှန်တဲ့မွေဖြူစင်ဖွေး၍အသက်မွေးဝမ်းကြောင်းလဲမှန်ရမယ်တဲ့ဘယ်လိုမှန်ရမလဲဆိုဖြူစင်တဲ့အသက်မွေးကြောင်းဖြစ်အသက်မွေးဝမ်းကြောင်းဖြစ်ရမယ်အပြည့်ကင်းတဲ့အသက်မွေးဝမ်းကြောင်းဖြစ်ရမယ်ကောင်းမှန်တဲ့မွေးဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ကန်သောကြိုးစားအထောက်မှုရှိရမယ်တဲ့ဒီနေရာမှာမှန်ကန်သောဆိုတာအပြည့်ကင်းသောလို့ဆိုလိုတယ်ဒါကိုနောက်ကျမှဘုန်းကြီးတို့သေချာပြောရအောင်မှန်ကန်သောကြိုးစားအားထုတ်မှုရှိရမယ်။မှန်ရေးကြိုးစားမှန်ညာတတိတတိဆိုတာစောင့်ကြည့်တာ။ဒါကိုပဲရှုတယ်လို့ခေါ်တယ်။တတိဆိုတာစောင့်ကြည့်တာမဟုတ်ပေဘူးလား
။ဟုတ်ပါဗျာ။
ဟဲ့ငါဈေးသွားခြင်းလို့အဲ့ဒီကလေးတတိထားလိုက်သမ်းမှာမပြောဘူးလား
။ဟုတ်ပါဗျာ။
ငါဈေးသွားခြင်းလို့အဲ့ဒီကလေးတတိထားလိုက်သမ်းမှာဆိုတာဘာဆိုလိုတာလဲ
။
အဲ့ကလေးစောင့်ကြည့်လိုက်သမ်းမှာဒါပြောတာ။ဒါကြောင့်မလို့တတိဆိုတာစောင့်ကြည့်တာ။အဲ့ဒီစောင့်ကြည့်တဲ့တတိကိုခေါင်းကြီးတို့ဘလို့ပါတာတန်ရတယ်လေလို့ဆိုတော့အလွယ်ဆုံးစကလုံးက watch watch w a t c h အဲ့ဒါတတိကိုအလွယ်ဆုံးအယိုးဆုံးစကလုံးနဲ့ပါတာပြန်တယ်အဲ့ဒီတည်းနည်းနည်းပို့ပြီးတော့အစင်အမ်းရှိတဲ့စကလုံးနဲ့ပါတာပြန်တော့ observe လို့သုံးတယ်observe စောင့်ကြည့်တယ်နောက်တခါအဲ့ဒီတခါဓမျိုးသုံးမြန်တော့ဘယ်လိုသုံးမြန်လဲဆိုတော့ mindfulness လို့သုံးတယ်နောက်ဓမျိုးသုံးမြန်တော့ဘယ်လိုသုံးလဲဆိုတော့ awareness လို့သုံးတယ်ဒီတတိယခွန်ကြီးဒါပြောတာမှာအဓိပ္ပာယ်ရှိပါတယ်နောက်ကြတော့ဒါတွေခွန်ကြီးနည်းနည်းရှင်းရမယ်မညာတတိမှန်ကန်သောစောင့်ကြည့်မှုရှုမှုရှိရမယ်တဲ့မှန်ကန်သောစောင့်ကြည့်မှုရှုမှုရှိရမယ်သမာဓိဟုသမာဓိဆိုတာစိတ်တည်ငြိမ်တာစိတ်တည်ငြိမ်တာကတော့သဘာဝမဟုတ်ဘူးလ
ား
ဟုတ်ပါဗျာသဘာဝပဲအပြစ်ကင်းတဲ့စိတ်တည်ငြိမ်မှုဆိုလို့ရင်ဒါမှန်သောစိတ်တည်ငြိမ်မှုပဲအပြစ်မကင်းတဲ့စိတ်တည်ငြိမ်မှုဆိုရင်တော့ မှားတော့စိတ်တည်နေဘူးဆိုကြပါစို့သူတော်ဘာကိုချောင်းပြီးတော့ဖုတ်ဖို့ရိုက်ဖို့ရာအတွက်ကြံစည်စဉ်းစားနေတဲ့အခါကျတော့အဲ့ဒီအကျံအစီပေါ်မှာစိတ်တည်နေပြီဆိုလို့ချင်းအဲ့ဒီတည်နေတဲ့တရားအပြစ်ကင်းသလားမကင်းဘူးလ
ား
မကင်းရင်အဲ့ဒါမှန်ကန်သောတည်ငြိမ်မှုဖုတ်မလား
မ
ဟုတ်ပါဘူးမဟုတ်ဘူးဒီလိုမဟုတ်ပဲနဲ့ဒီဆုံးတရားကိုကူညီဖို့ရာအတွက်ကြံစည်နေတာပေါ်မှာစိတ်တည်နေရင်တော့မှန်ကန်သောတည်ငြိမ်မှုမဟုတ်ပဲဘူးလားအဲ့ဒါကြောင့်အပြစ်ကင်းသောတည်ငြိမ်မှုကိုမှန်ကန်သောတည်ငြိမ်မှုတခေါ်တယ်အဲ့ဒီအင်္ဂါ၈ပါးအကျင့်စင်မှာအကျင့်လားမှာပါပြီဆိုလို့ရှိရင်တော့ဒီအကျင့်လားဟာမုတ်ချဆင်းရဲငြိမ့်စေမယ်အကျင့်လားမယ်ဒါပြောတယ်ဒီမှန်ကြမှန်ပြောပြမှန်နဲ့တောင်းမှန်တမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိကုဤသည့်ရှိဖြာအကျင့်စင်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်အဲ့ဒီအင်္ဂါရှင်မမာတဲ့အကျင့်မှန်လမ်းမှန်ရှိတဲ့ဘာသာအယူဝါဒဟာဖြစ်ရင်ဝဇင်းရဲကိုငြိမ့်စေမှာမဟုတ်ချပဲဒီလိုဆိုလို့ရှိရင်ဘာသာဝါဒကိုးကွယ်ခြင်းရဲ့ရည်ရွယ်ချက်ပြည့်စုံမသွားဘူးလ
ားပြည့်စု
ံပါဗျာအဲပြည့်စုံသွားတယ်ဂိုင်းလိုက်ဆိုကြည့်ပါသိမှန်ကြမ်းမှန်
ပ
ြောပြူမှန်နဲ့
တ
ောင်းမှန်တမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒ
ဝိ
ဒုက္ခမုတ်ချငြိမ့်စေသည်သိမှန်ကြမ်းမှန
်
ပြောပြူမှန်နဲ့ကောင်းမှန်တမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည
်
သိမှန်ကြမ်းမှန
်
ပြောပြူမှန်နဲ့ကောင်းမှန်တမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်ဒီတော့ဘုန်းကြီးကဒီနေရာမှာဘာပြောချင်တာလဲဆိုတော့ဘုရားရှင်တော်မြတ်ဘုရားတဘာဝဖြစ်စဉ်လို့တဘာဝဖြစ်စဉ်လို့အမှန်တိုင်းသိစေတဲ့ကျင့်စဉ်ဟာဒီကျင့်စဉ်ပဲအဲ့ဒီကျင့်စဉ်မှာဒီတဘာဝ၈မျိုးပါတယ်ဒီတဘာဝ၈မျိုးပါအောင်ကျင့်နိုင်ရင်ဒီလိုတော့တဘာဝကိုတဘာဝအတိုင်းအမှန်တိုင်းသိမြင်မယ်သိမြင်ရင်လောဘဒေါသမောဟကြီးမယ်ဒီလိုဆိုရင်ကျင့်စဉ်ရကြီးမယ်ဘယ်သူပဲဖြစ်ဖြစ်ဒါကိုပြောလို့တယ်နော်ဒီတော့အခုဘုန်းကြီးတို့အဲ့ဒါလို့သဘာဝကိုအမှန်တိုင်းသိမြင်တဲ့ဗုဒ္ဓရှင်တော်မြတ်ဘုရားဟာသဘာဝသိမြင်ပြီးလို့ကိလေသာခတ်သိမ်းကျင်းစင်ပြီးတဲ့အခါမှာသူပြန်ပြီးဆင်ခြင်မိတယ်တိတိကျကျပြောမယ်ဆိုလို့ရှင်ဘုရားဖြစ်ဖြစ်ပြီးရင်သူပြန်ပြီးဆင်ခြင်မိတယ်ဘယ်လိုဆင်ခြင်မိတယ်လဲလို့ဆိုတော့အနေကသာတိတန္တာရံတန္တာဝိတံအနိဗ္ဗီတံဂဟကာရံဂဝေတံတောဒုက္ခသာတိပုဏ္ဏပုဏ္ဏဂဟကာရကဒိဋ္ဌောတိပုဏ္ဏကေဟနာကဟတိသဗ္ဗတေဖာတုကပကဂဟကုတံဝိသင်္ထတံဝိသင်္ဟာရကတံစိတ်တံတဏ္ဏံခယမေစကာဆင်ញံမိပြီးတော့အခြေအနေသူ့အခြေအနေသူသိပြီးတော့ပိတိသောမနတာဖြစ်လို့ဘုရားစွာဘုရားနောက်တော်ကထုတ်ပေါ်ပြီးတော့ကျူးရနေဒီစကားအတိတ်တွေကအချင်းချင်းဆိုလို့ရှိရင်ဘာလဲဆိုတော့ ချင်းရဲ့တွေကိုဖန်တီးဖြစ်ပေါ်စေတဲ့အကြောင်းတရားကိုတဲ့မသိရမမြင်ရသေးခင်တုန်းကတဲ့တဘဝတိတဘဝဒုက္ခဆင်းရဲတွေခံရတာများလာပြီတဲ့နဲ့တဲ့ဒုက္ခတွေမဟုတ်ဘူးတဲ့စဉ်းစားကြည့်နော်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားလက်သက်လက်သမားကိုမတွေ့ရသေးခင်ကတဲ့အဲ့ဒီဆင်းရဲတွေရဲ့အဖြစ်သေးအနေဆက်ကိုတဘဝတိတဘဝခံလိုက်လားခံလာလိုက်ရတာမနည်းခဲ့ဘူးတဲ့ဟောအခုတော့ဆင်းရဲကိုဖြစ်ပေါ်အောင်လုပ်ပေးတဲ့အကြောင်းတရားလက်သက်လက်သမားကိုသဘာဝဉာဏ်အမြင်နဲ့ငါတွေ့ရသိရမြင်ရပြီတဲ့အဲ့ဒီဆင်းရဲကိုလောက်ပေးတဲ့လက်တဲ့လက်သမားဘယ်သူလဲဆိုတော့လောဘတဏှာတဲ့လိုချင်မှုတမ်းမဲ့မှုနှစ်သက်မှုဆိုတဲ့လောဘရှိခင်မှုတွယ်တာမှုတွယ်ညှိမှုဆိုတဲ့လောဘအဲ့ဒီလောဘတဏှာဟာဖြင့်ယင်ဆင်းရဲအားလုံးကိုဖန်ပြီးဖြစ်ပေါ်စေတဲ့ပြုလုပ်ပေးတဲ့လက်တဲ့လက်သမားပဲငါသိသွားပြီ။အဲဒါလို့သိလိုက်တာနဲ့ပဲဒီလောဘဟာမြတ်စွာဘုရားရဲ့ပဏ္ဏကဒီတဏဟာမရှိတော့ဘူး။ငြိမ့်နေပြီသိလိုက်တာနဲ့ဆိုတာငြိမ့်ပြီးတော့မြတ်စွာဘုရားပြန်ဆင်ခြင်းကြည့်တော့သိလိုက်တာ။ဒီတဏငါတဏခုရှိသေးလား။ဆေးအာလုံးရဲ့လက်တဲ့လက်သမားဖြစ်တဲ့လူချင်းတမ်းမဲ့နှစ်သက်တွေ့တာညစ်ကြမှုချစ်ခင်မှုဆိုတော့ဒီသနာငါသနာမှာရှိသေးသလားပြန်စဉ်းစားကြတော့မရှိတော့ဘူးအသိမှအမြင်မှဉာဏ်ကဒီသနာကိုပယ်သပြလိုက်ပြီဖယ်ထုတ်ပြလိုက်ပြီကဲဒီလိုဆိုလို့ရှိရင်ငါနောက်ထပ်ဆင်းရဲခံရအောင်မလားကြည့်လိုက်တယ်ဟင်းအင်းမခံရတော့ဘူးဘာကြောင့်ဆင်းရဲမခံရတော့လဲဒုက္ခမရောက်ရတော့တယ်လဲလို့ဆိုတော့သူရဲ့အကြောင်းတရားဖြစ်တဲ့တဏှာလောဘကိုပယ်တတ်ပြီလို့အကြောင်းမရှိရင်အကျိုးမရှိဘူးမဖြစ်ပေါ်ဘူးအကြောင်းရှိမှသာနဲ့အကျိုးကဖြစ်ပေါ်တယ်ဒါတော့အကြောင်းဖြစ်တဲ့တဏှာလောဘကိုပယ်တတ်ပြီဆိုတော့သူ့ကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားဒုက္ခလာအောင်မလား
မလာ
ပါဘူးမလာတော့ဘူးတဲ့ဒါကြောင့်မြတ်စွာဘုရားကငါဖြင့်ဆင်းရဲကလွတ်ပြီဒီတဏဟာငါအဲ့အတွက်ဒါဖြင့်နောက်ထပ်ဆင်းရဲဆိုတဲ့အိမ်ကြီးကိုသူနောက်ထပ်ဖန်ပြီးပြီးမပေးနိုင်တော့ဘူး။ဘာကြောင့်လဲဒီတဏလက်သမားမရှိတော့လို့။အဲ့ဒီမြတ်ဆိုတဲ့ဇာတော်ရဲ့အဓိပ္ပာယ်ကဒါပဲ။အဲ့ဒီတည်းမှာမြတ်စွာဘုရားဒီတဏဘာကြောင့်များငြိမ့်သွားတာပါလိမ့်မလဲ။ဆင်ញံပြီးကြည့်လိုက်တဲ့အခါကျတော့ရောက်ရောက်ဒီအကြောင်းအကျိုးအစဉ်အဆက်ကိုမြတ်စွာဘုရားသွားမြင်တယ်တဘာတရားရဲ့အကြောင်းကျိုးစစ်ဆကြည့်သွားမြင်တယ်ဘလို့မြင်တယ်လဲလို့ဆိုတဲ့အခါကျတော့ဩအစကအမှန်တိုင်းမသိလို့ပဲအမှန်တိုင်းမသိတဲ့အတွက်ဒီတဏှာနဲ့တွယ်မိညီမိကပ်မိတာပဲတွယ်မိညီမိကပ်မိတဲ့အခါကျတော့တွယ်ညီကပ်တဲ့အရာကိုရအောင်လုပ်တာပဲအမှန်တိုင်းသိရင်ဖြင့်ဒီတဏှာနဲ့မတွယ်ညီဘူးမတွယ်ညီရင်တွယ်မိတဲ့အရာကိုလှုပ်ဆောင်မှုလည်းမရှိဘူးအဲ့ဒါလှုပ်တယ်ဆိုတာတွေဟာမသိလို့ပဲအမှန်တိုင်းမသိမြင်လို့လှုပ်ကြည့်တာပဲအမှန်တိုင်းမသိမြင်လို့လှုပ်မိပြန်တဲ့အခါကျတော့လေအဲ့ဒီအလောက်ကြောင့်အကျိုးတရားတွေဆက်ကဆက်ခါပေါ်နေရတာပဲအဲ့ဒါလို့အစိုက်တပြင်းမြတ်စွာဘုရားအကြောင်းကျိုးဆက်ဆက်ဆင်ခြင်ပြီးတယ်အဲ့ဒီအကြောင်းကျိုးဆက်ဆက်ကိုဘုန်းကြီးအခုညံမှာလို့အကြောင်းကျိုးဆက်ပုံပြပဲဘုန်းကြီးဒီနေရာမှာပြောပြသွားမယ်နောက်ကြတော့သူ့နေရာနဲ့သူကြတော့ပြန်ရှင်းမယ်ညဇာဖျားအကြောင်းကျိုးဆင်ញံမိပုံကိုအမှန်တိုင်းမသိမြင်မိလို့ဘဝဖြစ်ပေါ်ရေးတွေအလုတ်တွေကိုလှုပ်မိတယ်ဘဝဖြစ်ပေါ်ရေးအလုတ်တွေလှုပ်မိတဲ့အတွက်တဘဝမှာအစအဆုံးစိတ်ကလေးဖြစ်ပေါ်လာတယ်တဲ့ဘဝဖြစ်ပေါ်ရေးအလုတ်တွေလှုပ်မိခြင်းကအကြောင်းတရားတဘဝမှာအစအဆုံးစိတ်ကလေးဖြစ်ပေါ်ခြင်းကအကျိုးတရားအဲ့ဒီအစအဆုံးစိတ်ကလေးဖြစ်ပေါ်လိုက်တာနဲ့ပဲသူနဲ့အတူတွဲပြတ်ဖြစ်တဲ့စိတ်တွေကလည်းပဲနောက်ထပ်တစ်ဆက်ပြီးတစ်ဆက်တစ်ဆက်ပြီးတစ်ဆက်ဖြစ်ဖြစ်လာတယ်ရုပ်တွေကလည်းတစ်ဆက်ပြီးတစ်ဆက်ဖြစ်ဖြစ်လာတယ်တဲ့ဒါကြောင့်တဘဝအစအဆုံးစိတ်ကလေးကြောင့် နောက်ထပ်ရုပ်ဆက်ဆက်နာဆက်ဆက်တွေဖြစ်ပေါ်လာတယ်အဲ့ဒီရုပ်ဆက်ဆက်နာဆက်ဆက်တွေဖြစ်ပေါ်လာတော့မျက်စိတွေနားတွေရှားတွေကိုယ်တွေစိတ်တွေဆိုတဲ့ဒီအာယတနတွေလည်းဖြစ်လာတယ်တဲ့အဲ့ဒီမျက်စိနားရှားကိုယ်စိတ်ဆိုတဲ့အာယတနတွေဖြစ်ပေါ်လာတော့တဲ့မျက်စိကလည်းအစင်းနဲ့သွားတွုံးမိတယ်တဲ့နားကလည်းအသံနဲ့သွားတွုံးမိတယ်တဲ့နှာခေါင်းကလည်းအနက်နဲ့သွားတွုံးမိတယ်တဲ့ရှားကလည်းအရသာနဲ့သွားထိမိတယ်တဲ့ကိုယ်ကလည်းထိတွေ့စရာနဲ့သွားထိမိတယ်တဲ့စိတ်ကလည်းကြံတွေးစရာသဘောတွေနဲ့ကြာသွားကြံတွေးမိတယ်ထိမိတယ်တဲ့ဒါကမျက်စိနားနာရှားကိုယ်စိတ်ဆိုတဲ့ဒီအာရဏ6ပါးရှိလို့အဲ့ဟိုအစင်းအသာအနက်ရတာထိတွေ့စရာဆိုတဲ့အာယုံနဲ့သွားသွားပြီးတိုက်မိထိမိတယ်တဲ့ဒါလို့တိုက်မိထိမိလာပြန်တဲ့အခါကျတော့ယံပန်ယံခာကောင်းတဲ့ခံစားမှုတွေဖြစ်လို့ယံပန်ယံခာမကောင်းတဲ့ခံစားမှုတွေဖြစ်တယ်ယံပန်ယံခာမကောင်းမဆိုးခံစားမှုတွေဖြစ်တာပဲတဲ့အာယတနနဲ့အာယုံတိုက်မိလို့မဟုတ်ကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုဆိုတဲ့ခံစားမှုတွေဖြစ်တယ်တဲ့အဲ့ဒီခံစားမှုတွေကြောင့်လိုချင်မှုတတ်မဲ့မှုနှစ်တက်မှုတွေဒါတွေဖြစ်လာပြန်တယ်တဲ့လူကျင်တတ်မဲ့မှုနှစ်တက်မှုတွေဖြစ်လာတဲ့အခါကျတော့ဒါတွေနဲ့ငြိမ့်မသွားပြန်တော့သူတို့ကအားကောင်းလာပြန်တဲ့အခါကျတဲ့ကြတော့တဲ့လူကျင်တတ်မဲ့နှစ်တက်မှုကြောင့်စွဲလန်းမှုတွေလည်းဖြစ်ပေါ်လာရတယ်တဲ့အစွဲကြီးစွဲမှုဖြစ်ပေါ်လာရတဲ့အခါကျတော့အဲ့ဒီစွဲတာကိုရအောင်လုပ်တဲ့အလုပ်တွေတခါဖြစ်ပြန်တယ်တဲ့စွဲတာရအောင်လုပ်တဲ့အလုပ်တွေဖြစ်ပြန်တော့ဒီအလုပ်တွေကြောင့်နောက်တခါဒီအလုပ်တွေထဲမှာပါဝင်တဲ့ရည်ရွယ်ချက်ဘဝဖြစ်ပေါ်ရေးရည်ရွယ်ချက်ကြောင့်ဘဝတဲ့တဖန်တခါပြန်ပြီးဖြစ်ပြန်တယ်တဲ့ဘဝတဲ့တဖန်ဆိုတာတဘဝမှာအစဆုံးစိတ်ပဲ။အော်ဒီလိုနည်းအဖြစ်သဘာဝအစဉ်ကြီးဟာတပတ်ဒီတပတ်တပတ်ဒီတပတ်လဲတယ်ပြီးတော့တာသွားနေတယ်ရက်တယ်ပြတ်တယ်လို့မရှိပါကလားဒါကြောင့်မဆင်းရဲနေတာပဲမြတ်စွာဘုရားမြင်တယ်